Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ12ရက်တနင်္ဂနွေနေ့ညနေ 6:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအရှိတောင်အာရှနိုင်ငံတွေရဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမယ်အာဆီယံဆက်ဆက်စည်းအဝေးတွေတက်ဖို့အမေရိကန်သမ္မတဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပါပြီ။အာဆီယံစည်းပွားရေးနဲ့ယင်းနှိမ့်ပြောင်းနိုင်မှုညီလာခံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့မင်းကွန်းပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ထဲကနောက်ဆုံးအခြေအနေနဲ့အတူနှားဆင်ကြရမှာက
So we always depended on our women to make sure that our families were economically secure.This is why it's not such a surprise that 49%
အာဆီယံစီးပွားရေးနဲ့ယင်းနှိမ့်ပြောင်းနိုင်မှုဆိုင်ရာထိပ်သီးညီလာခံမှာမိကုံပြောကြားစဉ်ဒေါအောင်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်အပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်တခြားနိုင်ငံတကာဆိုင်ရာသတင်းဆောင်ပါကနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ့်နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးလုပ်လို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဗီယက်နမ်သမ္မတထရန့်တိုင်ကွမ်းနဲ့ဒီကနေ့တနင်္ဂနွေနေ့ဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရယ်သတင်းစာရှင်းလင်းပွဲမှာသမ္မတကအခုလိုပြောတာပါ။ကုန်သွယ်ရေးမှာနိုင်ငံတွေအလုံးအနေနဲ့စည်းမျဉ်းစည်းကမ်းနဲ့လုပ်ရမှာဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံအနေနဲ့အမေရိကန်ပို့ကုန်တင်ပို့မှုမှာအများဆုံးကြီးထွားလာနေတဲ့အပေါ်မှာအပြေးတဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။ဗီယက်နမ်နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုချမှတ်ဆောင်ရွက်ခဲ့ပြီးကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုအဖက်ဖက်ကတိုးမြင့်ဆောင်ရွက်ခဲ့တဲ့ဗီယက်နမ်သမ္မတရဲ့ဆောင်ရွက်ချက်တွေကိုသူ့အနေနဲ့ချီးကျူးတဲ့အကြောင်းနဲ့ဗီယက်နမ်ပြည်သူတွေအလုံးအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်နိုင်မဲ့ပြုပြင်ပြောင်းလဲရေးအပေါ်မှာအမေရိကန်ဘက်ကစိတ်အားထက်သန်တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။အမေရိကန်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေဗီယက်နမ်နိုင်ငံတွင်ဝင်ရောက်ကြီးကိုလည်းထဲထဲဝင်ဝင်ဆွေးနွေးခဲ့ပါတယ်လို့သမ္မတကပြောပါတယ်။အမေရိကန်စွန့်အင်စိုက်ပျိုးရေးငွေကြေးဝန်ဆောင်မှုလေကြောင်းပြန်တမ်းရေးဒီဂျစ်တယ်ကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာပစ္စည်းတွေအလုံးကလည်းဗီယက်နမ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။တကယ်တမ်းတော့ဗီယက်နမ်ရဲ့လိုအပ်ချက်နဲ့ကိုက်ညီမှုရှိုံနဲ့မဟုတ်ဘဲအမေရိကန်တို့ကအလုံးထက်သာလွန်ကောင်းမွန်တယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်ဗီယက်နမ်ကိုလာရောက်တာကနှစ်နိုင်ငံဆက်ဆံရေးအတွက်မှတ်ချက်တစ်ခုဖြစ်တယ်လို့ဗီယက်နမ်သမ္မတကွမ်းကပြောပါတယ်။မြောက်ကိုရီးယားအရေးနောက်တောင်တရုတ်ပင်လယ်ပြင်အရေးတို့ကိုလည်းခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြပါတယ်။သမ္မတထရန့်ကအခုတော့ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပါပြီရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နောက်ဆက်ရှင်မရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောတဲ့အပေါ်သူ့အနေနဲ့ယုံကြည်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရုရှားသမ္မတကသူ့အနေနဲ့ရောရုရှားနိုင်ငံအနေနဲ့ပါအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်နောက်ဆက်ရှင်မရှိခဲ့ဘူးလို့ပြောတာကိုသူယုံကြည်ကြောင်းသမ္မတထရမ့်ကဗီယက်နမ်သမ္မတထရန်ဒိုင်ကွမ်းနဲ့အတူတနင်္ဂနွေနေ့ကဟနွိုင်းမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ။အမေရိကန်ထောက်လိုင်းအေဂျင်စီတွေကရရှိခဲ့တဲ့မတူညီတဲ့သတင်းချက်လက်တွေကရုရှားနိုင်ငံအနေနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာကြောင်းဝင်နောက်ဆက်ခဲ့တယ်လို့ညွှန်ပြခဲ့တာဖြစ်တယ်ဆိုပြီးယုံကြည်ကြောင်းသမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ကသူ့အနေနဲ့အမေရိကန်ထောက်လှမ်းရေးတွေကိုယုံကြည်ပြီးသူတို့နဲ့အတူလက်တွဲလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်ဒါပြင်သမ္မတထရမ့်ကရုရှားတွေနဲ့အမြဲတမ်းရန်ဖြစ်နေတာနဲ့ဆန့်ကျင်ပြီးရင်းနှီးနှီးဖြစ်နေတဲ့ပုံကကမ္ဘာကြီးအတွက်ရောအမေရိကန်အတွက်ပါတန်ဖိုးရှိတဲ့အရာတစ်ခုဖြစ်ကြောင်းသူ့ရဲ့ရည်တည်ချက်ကိုထပ်လောင်းပြောကြားခဲ့ပါတယ်တနင်္ဂနွေနေ့အစောပိုင်းကတော့သမ္မတထရမ့်ကပြည်ရဲ့သမ္မတဥပမာဆိုရလက်ထက်ကသမ္မတဥပမာရောဟီလာရီကလင်တန်ရောရုရှားနိုင်ငံနဲ့မိတ်ဆွေဖြစ်နိုင်ဖို့ကြိုးပမ်းပြီးအောင်မြင်မှုမရခဲ့တာကိုသတင်းအမှားတွေလွှင့်နေတဲ့မီဒီယာတွေမှတ်မိကြရလားဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေရေးသားခဲ့ပါတယ်။ဒါပြင် APEC ညီလာခံအတွင်းစီးရီးယားအရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရုရှားသမ္မတပူတင်တို့နှစ်ခါသုံးခါလောက်တော့ခက်တူတူပြောကြားခဲ့တာရှိတယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံပါရနာကင်းမြို့မှာဒီကနေ့ကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မိန်ခွန်းပြောပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုံနီးလုံခံပြောင်းလဲလာတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုပါတယ်။
In business in Myanmar previously say that it was much easier then because then you only knew whom you had to bribe It's a lot more difficult now because you have to know how to do business in the right way. Integrity plus business.
မြန်မာနိုင်ငံမှာအရင်ကစီးပွားရေးလုပ်ရတာပိုလွယ်တယ်လို့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့ဘသူလက်ထိုးရမလဲဆိုတာတစ်ခုပဲသိဖို့လိုတာပါ။စီးပွားရေးကိုနီးမှန်လမ်းမှန်ဘလို့လုပ်ရမလဲဆိုတာကိုအခုသိဖို့လိုအပ်လာတာကြောင့်ပိုပြီးတော့ခက်ခဲလာပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားတာပါ။လက်ရှိမြန်မာအစိုးရအနေနဲ့ကတော့ဝန်ဆောင်မှုတွေကိုတနည်းအားဖြင့်နဲ့ပြီးအောင်အင်တာနက်အွန်လိုင်းကနေလျှောက်ထားနိုင်တဲ့စနစ်တိုးတက်လာအောင်နောက်ဘျူရိုကရေစီကျူးညီစနစ်လုံထုံးလုံနည်းတွေကိုရှော့ချဖို့ကြိုးပမ်းနေတဲ့အကြောင်းထောင်းဆန်းစုကြည်ကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးအရာအထူးတန်နိုင်ငံအဖြစ်ကနေအသက်ပေါ်ထွက်လာတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးနှေးကွေးလာတဲ့ကာလမှာအခက်အခဲတွေကြုံတွေ့နေရတာရှိတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။ဒါပေမဲ့အားလုံးပါဝင်နိုင်ပြီးရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအာဆီယံနိုင်ငံတွေနဲ့အတူရရှိနိုင်မှုခိုင်ခိုင်မာမာကြိုးပမ်းနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ကမ္ဘာတစ်လွှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုမြင့်တင်ဖို့အမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးကြီးတဲ့အကြောင်းလည်းအထူးအလေးထားပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတိုးတက်ရေးအတွက်10နှစ်မဟာဗျူဟာစီမံကိန်းချမှတ်လှုပ်ဆောင်နေပြီးတခြားအာဆီယံနိုင်ငံတွေပါလိုက်ပါလှုပ်ဆောင်ဖို့အားပေးတဲ့အကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမင်းကွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
တရုတ်နိုင်ငံအနေနဲ့အရှေ့တောင်အရှနိုင်ငံတွေနဲ့အတူတွဲပြီးတော့တောင်တရုတ်ပင်လယ်ဒေသအတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးကိုထိန်းသိမ်းစောင့်ရှောက်နိုင်ဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့တရုတ်သမ္မတရှီကျင်းဖင်ကစနေနေ့မှာပြောကြားလိုက်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့ဖိလစ်ပိုင်သမ္မတဒူတာတေကိုတွေ့ဆုံခဲ့တဲ့အတွင်းတရုတ်သမ္မတကအဲ့လိုပြောကြားခဲ့တာဖြစ်တယ်လို့တရုတ်ဆိုရပိုင်ရှင်းဟွာသတင်းအေဂျင်စီကပြောပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေကတော့တောင်တရုတ်ပင်လယ်ကကိစ္စရပ်တွေကိုနိုင်ငံဆွေးနွေးညှိနှိုင်းအဖြစ်ရှာဖို့ကတိပြုခဲ့တာဖြစ်ပါတယ်။ကောင်းဆောင်တို့ဟာဗီယက်နမ်နိုင်ငံဒနိုင်းမြို့မှာကျင်းပခဲ့တဲ့ APEC ထိပ်သီးညီလာခံမှာတရားတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်သဘောတူညီချက်အရဖိလစ်ပိုင်နိုင်ငံအနေနဲ့ဖိလစ်ပိုင်ကျောင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံဆွေးနွေးညှိနှိုင်းမှုလမ်းကြောင်းတွေကနေတဆင့်တရားခိုင်တွေဖြစ်ရှင်းသွားမှာဖြစ်တယ်လို့သမ္မတဒူတာတေးရဲ့ပြောကြားချက်ကိုကိုးကားပြီးတော့ရှင်းဟွာသတင်းကဖော်ပြတာဖြစ်ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။အခုသတင်းမှာစောပိုင်းတုန်းကတော့တောင်တရုတ်ပင်လယ်တွင်းကတရုတ်နိုင်ငံရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးသူအနေနဲ့ရှင်းရှင်းလင်းလင်းမေးသွားဖို့အစီအစဉ်ရှိတယ်ဆိုပြီးတော့ဖိလစ်ပိုင်သမ္မတဒူတာတေးကပြောကြားခဲ့ပါတယ်ခင်ဗျာ
UAV ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။စပိန်နိုင်ငံကတာလိုနီးယားဒေသကိုစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိသွားပါတယ်။ကတာလိုနီးယားဒေသကိုစပိန်အစိုးရကတရက်အုပ်ချုပ်မှုကျင့်သုံးပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်တဲ့စပိန်ဝန်ကြီးချုပ်လာရောက်တာပါ။ချိန်မုံခံခဲ့ရတဲ့ကတာလိုနီးယားဒေသလွတ်လပ်ရေးလှုပ်ရှားမှုကဘာစီလိုနာမြို့မှာဆန္ဒပြပွဲကြီးတစ်ခုလုပ်ခဲ့ကြပြီးတီးခြားကတာလန်သမ္မတနိုင်ငံအဖြစ်အတိအမှတ်ပြုဖို့နောက်ဖမ်းဆီးကံကောင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပြီးနောက်တစ်နေ့မှာပဲစပိန်ဝန်ကြီးချုပ်ဘာစီလိုနာမြို့ကိုရောက်ရှိလာတာဖြစ်ပါတယ်။နောက်လာတဲ့မှာကျင်းပမယ်ဒေသဆိုင်ရာရွေးကောက်ပွဲတွေအကျိုးဝန်ကြီးချုပ်ရာဂျွိုင်းအနေနဲ့သူ့ရဲ့ Conservative Popular Party အတွက်စီယုံရေးလုပ်မယ်လို့လည်းခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကကတလိုနီးယားဒေသဆိုင်ရာလွှတ်တော်ကနေလွတ်လပ်ရေးမဲခွဲခဲ့ကြပြီးတဲ့နောက်စပိန်ဗဟိုအစိုးရကကတလိုနီးယားကိုတိုက်ရိုက်အုပ်ချုပ်မှုအောက်ချက်ချင်းသွတ်သွင်းခဲ့တာပါ။နောက်ခွဲထွက်ရေးသမားနိုင်ငံရေးသမားဒါဇင်နဲ့ချီပြီးဖမ်းဆီးခဲ့တာကြောင့်ကတ်တလန်အစိုးရရဲ့အကြီးအကဲဟောင်းကာစဖျူရှ်တမန်လဲဘယ်ဂျီယံကိုထွက်ပြေးခဲ့ရပါတယ်။ဖျက်သိမ်းလိုက်တဲ့ကတ်တလန်အစိုးရရဲ့အဖွဲ့ကအဖွဲ့ဝင်၈ဦးနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူ၂ဦးတို့ကိုတော့အချုပ်ချထားပါတယ်ရှင်
။ဘရွန်ဒီနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ပြောနေတာနဲ့ပတ်သက်ပြီးတော့နိုင်ငံကရာဇဝတ်ခုံရုံး ICC ကစုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတန်ဇေးနီးယားနိုင်ငံနဲ့ယူဂန္ဒါနိုင်ငံခေါင်းဆောင်တွေကစနေနေ့မှာဝေဖန်လိုက်ပါတယ်။ICC ရဲ့ဆုံးဖြတ်ချက်ကဘူရိုနီနိုင်ငံရဲ့ပဋိပက္ခတွေကိုဖြေရှင်းဖို့တာဝန်ယူထားတဲ့အရှေ့အာဖရိကအတိုင်ဝန်ကော်မတီရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့တန်ဇေးနီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်။ဘူရိုနီအစိုးရကတော့ ICC ဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကမ်းလှမ်းထားတာကိုပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောပါတယ်။ ICC အနေနဲ့ဘူရိုနီနိုင်ငံမှာစုံစမ်းစစ်ဆေးမှုတွေလုပ်ခွင့်မရှိဘူးလို့လည်းဘူရိုနီတရားရေးဝန်ကြီးအေမီလော်ရန်တင်းကသတင်းတော့တွေကိုဘူဂျွန်ဘာရာမြို့မှာပြောကြားခဲ့ပါတယ်။ ICC တရားသူကြီး၃ယောက်က2015ဧပြီလကနေ2019အောက်တိုဘာလအတွင်း ဘူရွန်ဒီနိုင်ငံတွင်နဲ့နိုင်ငံပြည်မှာဖြစ်ခဲ့တဲ့ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခွင့်ပြုလိုက်ပြီးတဲ့နောက်တရက်ကြာမှာဘူရွန်ဒီအစိုးရဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဘူရွန်ဒီနိုင်ငံဟာမကြသေးခင်ကပဲ ICC ရဲ့ဗရင်းညာစာချုပ်ကနေနှုတ်ထွက်တာဖြစ်ပါတယ်။ဒါပေမဲ့ဘူရွန်ဒီနိုင်ငံအနေနဲ့အဲ့လိုနှုတ်ထွက်လိုက်ပေမဲ့လည်းအစိုးပိုင်းကကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ ICC ရဲ့စီရင်ဆုံးဖြတ်ပိုင်ခွင့်ကိုထိခိုက်မှုရှိမှမဟုတ်ဘူးလို့ ICC ကပြောပါတယ်လူခွင့်ရေးအဖွဲ့ရဲ့အဆိုအရတော့ဘူရူနီနိုင်ငံကနိုင်ငံရေးမတည်ငြိမ်မှုကာလအတွင်းမှာလူ1200ထက်မနည်းတည်ဆုံးပြီးတော့900ကျော်ပျောက်ဆုံးခဲ့ကြောင်းဒါအပြင်1000ကျော်လည်းတရားမဝင်ဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကိုတွားရောက်တဲ့ခီးစဉ်အတွင်းရုတ်တရက်ယာရုကနှုတ်ထွက်လိုက်တဲ့လေဗနန်ဝန်ကြီးချုပ်ဆာအက်ဟာရီဒီဟာသတင်းတစ်ပတ်ကြာတဲ့တိုင်အောင်နိုင်ငံကိုပြန်မလာသေးတဲ့အကြောင်းရင်းကိုဆော်ဒီအာရေဗျဘက်ကရှင်းလင်းဖို့လေဗနန်သမ္မတကမနေ့စနေနေ့ကတောင်းဆိုပါတယ်လေဗနန်ဝန်ကြီးချုပ်ဟာရီဒီအနေနဲ့သူ့ရဲ့ပြည်သူတွေထောက်ခံသူတွေရှိရာလေဗနန်နိုင်ငံကိုပြန်မလာနိုင်ရအောင်ဖြစ်နေရတဲ့အကြောင်းရင်းတွေကိုဆော်ဒီဘက်ကရှင်းပြရမယ်လို့လေဗနန်သမ္မတကပြောဆိုခဲ့တာပါမစ္စတာဟာရီဒီနဲ့ပတ်သက်တဲ့အခြေအနေတွေကမရှင်းမလင်းဖြစ်နေတာတွေဟာဆိုရင်သူ့ရဲ့ဆောင်ရွက်ချက်တွေကြီးညာချက်တွေဟာအမှန်ကိုထင်ဟမှုမရှိဘူးဆိုပြီးတော့လဲသမ္မတကထပ်လောင်းပြောပါတယ်ဝန်ကြီးချုပ်ဟာရီဒီရဲ့နှုတ်ထွက်လာကိုလည်းသမ္မတကတရားဝင်လက်မခံသေးပါဘူးရှင်
မော်ရိုကိုဘောလုံးတင်းဟာ2018ကမ္ဘာဖလားဘောလုံးပွဲကိုခြေစစ်ပွဲအောင်သွားပြီးတဲ့နောက်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာရှိတဲ့မော်ရိုကိုနိုင်ငံသားတွေစနေနေ့ကအောင်ပွဲခံရကနေအကြမ်းဖက်မှုတွေအထိဖြစ်လာခဲ့ပါတယ်။မော်ရိုကိုဘောလုံးပရိသတ်300လောက်ကိုထိန်းချုပ်နိုင်ဖို့အတွက်အဒီကယုံနေနေရဲတပ်ဖွဲ့တွေကိုဆေးလွတ်ပြီးတော့မီးသတ်ပိုက်တွေနဲ့အင်းနဲ့အထိဖြစ်ခဲ့ရပါတယ်။ဒီဖြစ်ရကဖြစ်ရအတွင်းမှာအနည်းဆုံးကားစင်းနဲ့မီးလောင်သွားခဲ့ပါတယ်။အောက်သားပွဲနဲ့ပတ်သက်ပြီးတော့ပုံမှန်အောင်ပွဲခံရကြနေရဖြစ်တဲ့ဘိုးစ်အဆု600ဈေးကွက်ဆောင်းဝင်ရဲ့လေကားမှမော်ရိုကိုဘောလုံးပရိသတ်တွေအောင်ပွဲခံနေကြတဲ့အချိန်ရဲတွေကလမ်းကိုပိတ်ဖို့ကြိုးစားရကနေအကြမ်းဖက်တာတွေအထိဖြစ်လာခဲ့တာပါစနေနေ့ကကစားခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲမှာတော့မော်ရိုကိုက Ivory Coast ကို9-0ကိုရှင်းနိုင်ပြီးတော့ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေပဲကိုဆက်ပါမယ်ရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ပြောင်းလဲမှုတွေအတွက်အမျိုးသမီးတွေရဲ့အခွင့်အရေးဟာအရေးကြီးတာကြောင့်သူတို့ရဲ့စွမ်းဆောင်ရည်တွေမြင့်တက်လာဖို့အားပေးလှုံ့ဆော်ရလိမ့်မယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံမိန့်ခွန်းမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိစ္စတွေကိုဒေါက်အောင်ဆန်းစုကြည်ကအခုလိုအလေးပေးပြောဆိုသွားတာပါဒီအကြောင်းသတင်းကိုတော့ကိုသားညို့ဦးကပြောပြပေးမှာပါရှင
်ကောင်းပါပြီခင်ဗျာဒီနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတင်းလာနေစတင်မဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့မှာပြုလုပ်တဲ့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာထိပ်သီးညီလာခံအတွက်မှာအခုလိုမျိုးမိကွန်းတက်ကိုပြောဆိုသွားတာပါစီးပွားရေးမှာအဂတိလက်စားမှုတိုက်ဖြတ်ရေးနဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအသိမှတ်ပြုမြင့်တင်ပေးဖို့ဆိုတာကိုအလေးပေးပြီးတော့ဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဟာအသွင်ကူးပြောင်းလာပြီဖြစ်ပေမဲ့လို့နှစ်ပေါင်းများစွာကြာအောင်လို့အထူးကြံဖြစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ရုန်းထွက်နိုင်ဖို့အတွက်အခက်အခဲများစွာရှိနေသေးတယ်လို့ဒေါက်ဆန်းစုကြည်ကဝန်ခံပြောလိုက်ပါတယ်ဒါနဲ့လည်းပြည်သူအားလုံးပါဝင်နိုင်ပြီးတော့ခိုင်မာတောင့်တင်းတဲ့စီးပွားရေးတရဖြစ်လာစီရေးဆောင်ရဖို့သူ့ရဲ့အစိုးရအနေနဲ့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်လို့လည်းပြောပါရတယ်။မြမစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်လို့ပြောရမှာတော့အမျိုးသမီးတွေရဲ့ကဏ္ဍကိုအထူးအလေးပေးပြောဆိုသွားပါရတယ်
။ So we always depended on our women to make sure that our families were economically secure.This is why it's not just
တို့မြန်မာမိသားစုတွေရဲ့စီးပွားရေးဖူလုံနိုင်အောင်အမျိုးသမီးတွေအပေါ်မှာမှီနေရပါတယ်။ဒါကြောင့်လဲလူငယ်လုပ်ငန်းရှင်တွေရဲ့49ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်နေတယ်ဆိုတာသိအံ့ဩစရာမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းတွေမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်ဆောင်ရွက်နေတာကိုတွေ့ရတာအင်မတန်ဝမ်းမြောက်စရာပါ။ဒါအပြင်ကလေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်စွန့်လွတ်အနစ်နာခံပြီးတော့အခက်အခဲမျိုးစုံကိုအန်တုရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့အမျိုးသမီးတွေကိုတွေ့ရတာအင်မတန်ကိုအားတက်ရပါတယ်မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒီအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်တက်လာဖို့သူတို့ကိုယ်တိုင်ကရောသူတို့မိသားစုကပါအားပေးဆောင်ရွက်ရမှာပါ
မြန်မာနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပြောင်းလဲဖွံ့ဖြိုးမှုတွေမှာအမျိုးသမီးတွေအခုလိုမျိုးတက်တက်ကြွကြွဥဆောင်ပါဝင်နေကြပြီမဲ့လို့တခြားအမျိုးသမားတွေနီးတူပဲစိန်ခေါ်ချက်တွေအခက်အခဲတွေရင်ဆိုင်နေကြရပြီးတော့တစ်ဖက်မှာတော့မြန်မာရိုးရာအစဉ်လာရအတားအဆီးတွေကလည်းရှိနေတယ်လို့ဒေါက်ဆန်းစုကြည်ကထောက်ပြပြောခဲ့ပါတယ
် The majority of enterprises in Myanmar led by women entrepreneurs are small and medium sized being SMEs challenges
မြန်မာအမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းအများစုဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖြစ်ကြပါတယ်။ဒါကြောင့်သူတို့မှာစိန်ခေါ်အကဲဆန့်ချက်တွေကနေရာတိုင်းမှာရှိပါတယ်။ငွေချေးအရင်းနှီးရဖို့ဈေးကွက်ရဖို့မြေနေရာရရှိဖို့တည်င်းအချက်လက်ရရှိဖို့ဤပညာရရှိဖို့အခက်အခဲတွေမျိုးစုံရှိနေပါတယ်။ဒီလိုစိန်ခေါ်ချက်တွေတင်မကပါဘူး။အမျိုးသမီးအပေါ်ခွဲခြားဆက်ဆံမှုတွေလည်းရင်ဆိုင်ကြရပါတယ်။ကျမတို့နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိဘူးလို့ပြောကြပါတယ်။ဒါမှားပါတယ်။အစဉ်အလာရဆိုရင်အမျိုးသားတွေဟာပိုပြီးညံ့ညက်တယ်လို့ရှုမြင်ကြပါတယ်။တားကိုသခင်၊လင်းကိုဖျားဆိုတဲ့မြန်မာစကားပုံရှိပါတယ်။ကျမကတော့ဒါကိုသိသဘောမတူပါဘူး
။စီပေါ်ရေးဖွံ့ဖြိုးတိုးတက်ရေးမှဒီလူသားရေးမြစ်ကရေးပါတာမလို့ဒီနေရာမှာဥဆောင်နေကြတဲ့အမျိုးသမီးတွေရဲ့စွန့်ရင်မြင့်တင်ဖို့ကိစ္စကလည်းတပြိုင်နက်တည်းမှာရေးကြည့်တယ်လို့တောင်းဆန်းစုကြည်ကပြောဆိုပါတယ်။အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုလမျိုးအတားအဆီးအခက်အခဲတွေကိုကြော်ဖြတ်နိုင်ဖို့ရာနိုင်ငံအနေနဲ့ကစီမံတွေကိုစနစ်တကျကိုပြင်ဆင်ဆောင်ရွက်ပေးရမယ်လို့တောင်ဆန်းစုကြည်ကပြောပါတယ
် Measures need to be taken to empower women to overcome social constraints strengthen their potential
ဒီလိုလူမှုအတားအဆီးတွေကိုကြော်ဖြတ်ရင်ဆိုင်ဖို့သူတို့ရဲ့စွမ်းဆောင်နိုင်ရည်ကိုမြင့်တင်ဖို့နဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးမှာစီးပွားအင်အားတိုးတက်လာဖို့အမျိုးသမီးတွေကိုအားပေးမြင့်တင်နိုင်မယ့်အစီအမံတွေစောင့်ရွက်သွားဖို့လိုအပ်ပါတယ်
။အမျိုးသမီးတွေကိုစွမ်းရည်မြင့်တင်ပေးတာတွေနဲ့အတူပဲအမျိုးသမီးတွေရဲ့အခွင့်အရေးအထူးသဖြင့်တော့ဒီမိခင်လောင်ကျန်းမာရေးနဲ့အမျိုးသမီးတွေအတွက်လူမှုအကောက်အွယ်ပေးရေးအစီအမံတွေကိုပါစောင့်ရွက်ပေးဖို့တောင်းဆန်းစုကြည်ကထောက်ပြပါရတယ်။1995ခုနှစ်ပီကင်းကြေညာချက်ပါအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အညီအမျိုးသမီးရဲ့ဘဝတိုးတက်လာဖို့အတွက်စနစ်မဟာဗျူဟာစီမံကိန်းတရက်ကိုလည်းမြန်မာနိုင်ငံအနေနဲ့လှုပ်ဆောင်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောပါရတယ်။ဒါလိုမျိုးအမျိုးသမီးအခွင့်အရေးဆောင်ရွက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူဆောင်ရွက်သွားဖို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါရခင်ဗျာ
။ကိုသားညိုပြောပြပေးခဲ့တာပါရှင်။တစ်ဆက်ထက်မှာပဲဒီပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ဒုက္ခသည်တွေဟာစာဝတ်နေရေးအခက်အခဲတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာနေကြသေးရှိနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းကသတင်းတောက်မဆုမြတ်မွန်ကိုတိုင်မျက်မြင်တွေ့ဆုံပြီးမြန်မြန်တွင်ရခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကိုသတင်းတောက်တွေတွားရောက်လည်လာနိုင်ဖို့မြန်မာကာကွယ်ရေးဦးစီးချုပ်ယုံကစီစဉ်ပေးခဲ့ရမှာသတင်းယူဖို့တွားရောက်နေတဲ့မဆုမြတ်မွန်ကိုမဆုမွန်ကဆက်တွေ့မြန်မြန်ထားတာကိုနှားဆင်ကြရအောင်ပါရှင်။
ဘင်္ဂလားဒေ့ရှ်တစ်ဖက်နိုင်ငံနိုင်ငံပေါ်လေးဖြတ်သူကူးဖို့လို့ပြင်ဆင်နေတဲ့ဒီမွတ်စလင်လူတွေကိုတွေးခွင့်ရပါတယ်မေးခွန်းလည်းရပါတယ်ဆိုတော့အဓိကအဲ့ဒီမှာတော့သူတို့ကတော့လွန်ခဲ့တဲ့တစ်လနှစ်လောက်ထဲကအဲ့မှာရှိနေတယ်အဆင်ပြေလဲဟိုဘက်ကိုကူးသွားကြတယ်လို့ပြောပါတယ်ဆိုတော့ဒီနေ့တွေးခဲ့ရတာတော့စုပေါင်းသူ1,000ကျော်လောက်ပဲရှိမယ်လို့ထင်ရပါတယ်ဟိုသူသူအားပေါ်လေလူပမာဏအနေနဲ့ကတော့အဲ့တော့သူတို့နဲ့မေးတဲ့အခါမှာသူတို့ဘာဖြစ်လို့သွားကျင်တာလဲဆိုတော့အဓိကတော့သူတို့ဘာပြောလဲဆိုတော့သူတို့ဒီမှာနေဖို့စားဝတ်နေရေးအဆင်မပြေဘူးသွားဖို့လာလို့လည်းသွားလို့လာလို့လည်းမရဘူးအဓိကစားဝတ်နေရေးအဆင်မပြေတဲ့အတွက်ကြောင့်မလို့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်အဲ့ဒီမှာတော့သူတို့ပြောတယ်အဲ့သူတို့ဘက်ကိုချောင်းနဲ့ကူးမယ်ဆိုလို့ရှိရင်တယောက်ကိုမြန်မာငွေ5,000ပေးရတယ်တဲ့အဲ့တော့တချို့ကလည်း5,000ကိုမတတ်နိုင်တဲ့အတွက်ကြောင့်မလို့သူဒီမှာမတွားနိုင်သေးပဲနဲ့ဆက်ပြီးတော့ရှိနေတာဖြစ်ပါတယ်အဲ့ဒါတော့အလဲတန်ကျော်ပေါ့နော်အဲ့ဒီအလဲတန်ကျော်ကနေပြီးတော့ပဲတက်မတော်အစီစဉ်ပေးတဲ့ကားတွေနဲ့ပဲကျွန်တော်တို့ဆက်ပြီးတော့ပဲလာလဲဆိုတော့မိုးဝင်ချောင်းဝနဲ့ဂေါ်ဒူသားရဒီချောင်းနေကြားမှာရှိတဲ့နေရာတစ်ခုကိုလာပါတယ်အဲ့ဒီမှာလဲပါလဲဆိုတော့နတ်မြစ်ဘေးမှာရှိတဲ့ဒီနေရာတစ်ခုပေါ့အဲ့ဒီမှာဒီဟိုဘက်တစ်ဖက်ကကိုကူးဖို့လို့ပြင်ဆင်နေတဲ့မွတ်စလင်တွေကိုတွေ့ရပါတယ်ရှင်အဲ့ဒီမှာလဲသူတို့ကတော့အဲ့ဒုတိယနေရာမှာတော့လူ80လောက်ပဲရှိတယ်ရှိတာတွေ့ရပါတယ်အဲ့ဒီမှာသူတို့မေးကြည့်တဲ့အခါမှာလဲသူတို့ဘာလို့တွားချင်တာလဲဆိုတော့အဓိကအဖြစ်တော့ဒီစားဝတ်နေရေးပေါ့လေသူတို့ရဲ့စားဝတ်နေရေးအဆင်မပြေလို့သူတို့ဟိုဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကူးဖို့ပြင်ဆင်နေတယ်လို့ပြောပါတယ်အဓိကတော့ဒီနေ့ခီးစဉ်ကဒါတက်မတော်ဆီစဉ်နဲ့ခီးစဉ်ဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တက်မတော်ဘက်ကအဓိကကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒီကူးသွားတယ်ဒီမွတ်စလင်ဒုက္ခသည်တွေကိုဒီနိုင်ငံသားသတင်းတောက်တွေကိုပေါ့နော်အခုလိုသတင်းတောက်တွေကိုခေါ်ပြီးအဓိကပြရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ကောဒီခီးစဉ်နဲ့ပတ်သက်ပြီးမဆုမြတ်မွန်တို့ကိုရှင်းပြပေးတာရှိပါလားရှင်
အဲသူတို့လည်းအဲ့လိုမျိုးတော့ကြည့်ကြမရှင်းပြဘူးကျွန်တော်တို့ကိုအဓိကဥဆောင်ပြီးတော့ခေါ်လာတာကတော့တက်မတော်ဒီပြည်နယ်ပြန်ကြားရေးကဘုံမှုချုပ်အေးလွင်ရနေပြီးတော့ဥဆောင်ပြီးတော့ခေါ်လာတာဖြစ်ပါတယ်။သူကလည်းပြောပါတယ်ပထမတော့ကသူတို့ဟိုခီးစဉ်ဟိုစနေနေ့တော့ကပြောပြီးတော့မှဖြတ်လိုက်ဖို့လုပ်ပေမဲ့လည်းဒီနေ့တစ်ထက်ကနေပြီးတော့သွားပါဆိုလို့သူတို့သွားလာတယ်လို့ပြောတယ်။ကျွန်မအထင်ကတော့ပေါ့နော်အဲဒါအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုလာဖို့လို့တုံးရက်အလိုမှာစီစဉ်တဲ့ခီးစဉ်ဖြစ်ပါရဲ့ရှင်။အဲ့ဒီအတွက်ကြောင့်လည်းဟိုသူ့အမေရိကန်နိုင်ငံသားရေးဝန်ကြီးမလာခင်မှာနိုင်ငံသားသတင်းတောက်တွေကိုဟိုဘက်ကကူးဖို့ ပြင်ဆင်နေတဲ့လူတွေကိုခေါ်ပြီးတော့ပြတဲ့သဘောလို့ယူဆလို့လည်းရနိုင်ပါတယ်ချက်အခုမဆုမြတ်မှုကိုယ်တိုင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားမယ်ဒီထောင်ထဲချီတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုတွေ့ခဲ့တယ်ဆိုတဲ့ခါကြတော့အခုတို့ကအခုဟိုဘက်ကိုရောက်သွားတာဆိုလို့ရှိရင်လည်းတော်တော်ပမာဏနဲ့များများရောက်သွားပြီဆိုတော့ဒီလိုမျိုးအခုတွားနေရတဲ့အနေအထားပေါ်မှာကိုယ်တိုင်လည်းမ senior Muslim in a three year camera, the Rishami at Kurashia, through go, Elo Jerry by a Piaam, the Wuri by Nessa, through Labido, and Nanganaka Puzi, Usapimetimara, just in Puru Barwani, Labido or Beta Lam, the Ushide. Now in my major Kadara, through Elo Mio, Mubeko, Toyabo, a Drago, Yala, and Luke, Lantiani, where people know, Alumio, the Toa Lee and Lara, Lupiore, the Toa Naya Lara, Lupiore, but you look to Lumio Kaka and Lale, Hubako, and Dita Posome, a chain, Chile. ที่เดอเอราโอโฮเบมาตัวนี้ที่ที่เขาโพสต์เรื่องเช่นนี้มันโซยยุ่งล่าสุดไปแล้วแต่เราไม่จีเดแต่เมื่อตัวเราไม่เข้าไปตัวเมื่อบ้านสุดที่เป็นมันนี่เนาะตัวก็พูดว่าสายสาวเลสเซนเกี่ยวกับผู้เลสเซนเกี่ยวบ่เลยเอราโฮเบมาอ๋อดูการนี้สิละมีอะไรสิละส่วนมีอะไรสิละส่วนเลยมันชีวุโรตัวว่าเปลี่ยวว่าเลยเช่นมาสุ่มยามมาเช่นกูสลับไปแล้วนายงานกาดเดินมาไปเสพบ้านเอง Angelina Jolie, Namene, Yoshin, Yabisuin, Yejire, the Dinsgat, Kupatarago, Tuyabare, the breadwinner, so that Yoshin, Zagagale, the Chagar in a need to babe. Disagatema, Kuye, Lukun Yego, a social mechanic, Afghanistan, mingle, Tiao Yang, Pianle, Pentitaraba, Majade, Yabe, Digago, Washington, DC, Ma, Piatagabi, Sagatema, Kipiadu, Kuran, Jung Tugaja, do, a two-edited Ule, Tiao Jishugabare.
I knew what peace felt like. Stories remain in our hearts even when all else is gone.
The breadwinner, lo name beat hare, tuyegang ma litiao chang, cartoon yoshin tegu, Oscar suya name ji, yoshin minami, Angelina Jolie ga, usang tolo yimu piet dawun yuare. Afghanistan again twin, Taliban ocho de chenga laga jangma.
My family is in a desperate situation.
Girl, stop what I tell you!
Yoshin Zaga director Nora Tumega Agulu Piovare.
I think when I first read Deborah Ellis's book, I was completely.
Deborah Ellis, yes, I go sabi or pirate at Timabe, Pavana, yes, yes, go to my long watch, and it's the Dore Lutimare. Duga Aosia, Gama on Jankin is a Gamu Tiabime, the Pemale, Dama Mengli, the Rube, Kanzata de Duba. Dunet Dumidazu just sits and Yema, same mature Irish, the low, Gizia Gama, Rileshivare. Tabeme, Dama Hotel, Chin Galari go to Piatan and Kevare.
Nora Tumeha, the Yoshin Zagaya Dari Daba. Washington DC ga kanira tan yong ma pyat ta de di yau shin thu pya we ko Afghanistan ye tamara ga do Rula Ghani ne atu tuma tayau ji shu ke bare Afghanistan ye tamara ga do Rula Ghani ga aku lo pyo bare
A lot of things have been done about Afghanistan.
Afghanistan ne patat lo lou saw nai ga da ri a mya ji shi bi ta kha de le mhan mhan gan gan twe mye nai ja bi me ta kha de le do le a sat sat mae ni da ri shi bare
ဒီဇာကာကာတွန်းဇာကောင်းလေးနဲ့ဖန်တီးထားတယ်ရေစရာဆိုပေမဲ့လူတွေဘလို့ဖြတ်တန်းရတယ်ဆိုတာကိုဖော်ပြနေတာပါဒီဇာကာဟာအတိတ်ကာလနဲ့အခုလက်ရှိအာဖဂန်အမျိုးသမီးတွေရဲ့တတိရှိမှုကိုဖော်ကျူးထားတာဖြစ်တယ်လို့ဂျော့ဂျ်တောင်းတက္ကသိုလ်ကအမျိုးသမီးလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဌာနကညွှန်ကြားရေးမူမီလန်နီဗာဗီယာကပြောပါတယ်
To see this film and what this young girl had to do.
Belukua Rishide, Kamaye Shide, the young lady of Pima, Kosan Dwarigo Triamaba. They go Oza Tide, Agane Sakaragaba. Disagagani, the Kugugu, the United Melutma, Yolemare. Natasa Kunakuniha, Afghanistan and Yamashide, and Yud Midwe, Josa Yogan Jaze, Nitaneva. Tabime, the breadwinner Luzagaga, Dumaye Mula Yue Jepide, Afghan Mute Midwe, Pinya Ye Dwe Ubama, Piame, Garaga, Pime Jow, Afghan the Madagoro, Rula Ganiga Piovare. Pinya Yega, Tegu Yijibare, Pinya Sura, Buduma Goziga, Yudwalum Yau, Mingle Riha, Yede Petade, Suyena, Durobua,
အသက်မွေးဝမ်းကြောင်းအတွေ့နည်းနည်းဖြစ်ဖြစ်စီမံလုပ်ကိုင်လာနိုင်တာတွေ့ရမှာပါလို့လဲတမဒကတော်ရူလာဂါနင်ကပြောဆိုသွားပါတယ်ရှင
်ဘာလို့ဒီညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက္ကသိုလ်အမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုဆိုနေပါတယ်ရှင်။
ဒီဝေမြန်မာပိုင်းတနင်္ဂနွေနေ့ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။နန္ဒနာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးပါမယ်ရှင
်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမဲ့နိုင်ငံအပြန်အလှန်ကုန်သွယ်ရေးလှုပ်လို့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဗီယက်နမ်သမ္မတထရန့်တိုင်ကွမ်းနဲ့ဒီကနေ့တနင်္ဂနွေနေ့ဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာပါ။ကုန်သွယ်ရေးမှာနိုင်ငံတွေအားလုံးအနေနဲ့စည်းမျဉ်းစည်းကမ်းနဲ့လုပ်ရမှာဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံအနေနဲ့အမေရိကန်ပို့ကုန်တင်ပို့မှုမှာအမြန်ဆုံးကြီးထွားလာနေတဲ့အပေါ်မှာလည်းအပြည့်တဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြောဆိုပါတယ်။သမ္မတထရန့်ကအခုတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုရောက်ရှိနေပါပြီရှင်။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခြင်းမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့တဲ့အပေါ်သူ့အနေနဲ့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရုရှားသမ္မတကသူ့အနေနဲ့ရောရုရှားနိုင်ငံအနေနဲ့ပါအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့ပြောတာကိုယုံကြည်တဲ့အကြောင်းသမ္မတထရန့်ကဗီယက်နမ်သမ္မတထရန့်တိုင်ကွမ်းနဲ့အတူတနင်္ဂနွေနေ့ဟနွိုင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုရာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကရရှိခဲ့တဲ့မတူညီတဲ့သတင်းအချက်အလက်တွေကရုရှားနိုင်ငံအနေနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ယှက်ခဲ့တယ်လို့ညွှန်ပြခဲ့တာဖြစ်တယ်လို့ယုံကြည်ကြောင်းသမ္မတထရန့်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံပါရနာကွေးမှာဒီကနေ့ကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုံနီးလုံဟန်ပြောင်းလဲလာတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။မြန်မာနိုင်ငံမှာအရင်ကစီးပွားရေးလုပ်ရတာပိုလွယ်တယ်လို့ပြောကြတာကဘသူကိုလက်ထိုးရမလဲဆိုတာတိဖို့တခုပဲလိုတာကြောင့်ဖြစ်ပြီးစီးပွားရေးကိုနီးမှန်လမ်းမှန်ဘယ်လိုလုပ်ရမလဲဆိုတာကိုအခုတိဖို့လိုအပ်လာတာကြောင့်ပိုပြီးတော့ခက်ခဲလာတာလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားပါတယ်ရှင
်။တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ဒီမှာရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 9:00 9.19 19:19 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုခန့်ယူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.